မြန်မာရဲအရာရှိတူအပါဝင်တပ်ဖွဲ့ဝင်၈ဦးတေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်မောင်းတော့ခရိုင်အတွင်းအကြမ်းဖက်စီးနင်းတိုက်ခိုက်မှုကို NLD အစိုးရကအလေးနဲ့ထားပြီးတော့ကင်တွယ်နေကြောင်းနဲ့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကညွှန်ကြားထားကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေဟာရိုဟင်ဂျာလို့အော်ဟစ်ပြီးတော့လူမျိုးရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ကြကြောင်းနဲ့နေမီကန်အခြားဘာသာစကားတွေပြောသူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့အရေးပေါ်သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောကြားသွားပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
အကြမ်းဖက်တိုက်ခိုက်သူ60ဦးခန့်ဟာတနင်္ဂနွေမနေ့တနင်္လာရက်မှာမောင်းတော့ခရိုင်နေကြားဆောင်စခန်း3ခုကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံခြုံရေးတပ်တွေကပြန်လည်ပစ်ခတ်မှုကြောင့်နနက်9နာရီခွဲကျော်မှာပြန်လည်ဆုတ်ခွာသွားခဲ့ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကသတင်းတောက်တွေကိုပြောပါတယ်ဒါအပြင်ဘသူတွေကတိုက်ခိုက်တာဖြစ်နိုင်ပါသလဲဆိုတဲ့မိကွန်းနဲ့ပတ်သက်လို့ရဲချုပ်ဇော်ဝင်းကအခုလိုတုံ့ပြန်ဖြေဆိုပါတယ
်။ဖြစ်စင်မှာပါဝင်တဲ့တပ်ဖွဲ့ဝင်များနဲ့တူတူအနေထားတွေရကျူးလွန်နေတဲ့လူများတော့ကျူးကျော်မှုတွေကတော့ခုနဘူရင်ဂျာဆိုပြီးကျူးကျော်တယ်။ကျွန်တော်စီးနေတဲ့ခဏလေးတွေ့ပါတယ်။ပြောတဲ့စကားတွေကလည်းအင်းကြီးစကားများပဲတူတူပတ်သက်တယ်။အဲ့တော့ကျွန်တော်တို့အရှင်မြောက်တဲ့သူကဖြစ်တယ်တို့ကျွန်တော်စင်မင်းချက်ကလေးတွေပေါ့တည်ပြီးတော့လိုအပ်တဲ့အချိန်မှာကျွန်တော်အတည်ပြုထုတ်နိုင်တဲ့ရေးကျွန်တော်ဆက်လက်ဆောင်ပါမယ်
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူဌာနအငြင်းရဲအတွင်းဝင်ဥမြင့်ကျိုင်ကလည်းဒီအကြမ်းဖက်တိုက်ခတ်မှုဟာအဖွဲ့အစည်းတချို့ရဲ့နိုင်ငံရေးအရာသွေးထိုးလှုပ်ဆော်တဲ့လုပ်ရက်ဖြစ်နိုင်တယ်လို့ယူဆကြောင်းသတင်းတောက်တွေကိုအခုလိုပြောပါတယ
်ဒီစကလုံးနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တို့တို့ကတိုက်ခတ်တဲ့လူတွေကရိုဟင်ဂျာလို့ခေါ်ပြီးတော့တိုက်ရကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒွေးကြဆိုတော့မရှိပါဘူးကျွန်တော်တို့လူတော်ကလူမျိုးကြီးတိုင်းနဲ့ပြည်သူများနဲ့ခံစားခံယူတော့ကျွန်တော်တို့ဒီမှာမြန်မာနိုင်ငံမှာဆိုလို့ရှိရင်2017ခုနှစ်ကစပြီးတော့ပြည်နယ်ဆိုတာချက်တည်းရသဘောသေးတော့တယ်ပြည်နယ်ဆိုတာချက်မှာသဘောသေးကို2017မှာပေါ့အဲ့ဒီမှာဒီကနေ့ရှိပဲပါဘူးဒွေးကြဆိုတာလုံးဝမရှိပါဘူးဒီလိုပဲကျွန်တော်တို့မြန်မာနိုင်ငံတော်ဒွေးရရှိတော့မှာမြန်မာနိုင်ငံဆိုတာလည်း2017မှာပေါ့ရှိတဲ့အဲ့ဒီမှာလည်းအင်္ဂလိပ်လိုမျိုးပဲပါတယ်။ရိုးရင်းကြောက်တာတော့မရှိပါဘူး။ဒါကြောင့်ဒီရိုးရင်းကြောက်တာတချို့သောအဖွဲ့အစည်းတွေရဲ့နိုင်ငံရေးပြုစုလုပ်ဆောင်မှုနဲ့အော်ဖစ်ပြီးတော့တိုက်ခိုက်တယ်လို့ယူဆပါတယ်။
ဒီတိုက်ခိုက်မှုကြောင့်ရဲအရာရှိတအူးအပါဝင်တပ်ဖွဲ့ဝင်၈ဦးစုစုပေါင်း9ဦးတေဆုံးခဲ့တယ်လို့9ဦးဒဏ်ရာရပြီးတအူးပျောက်ဆုံးနေပါတယ်။မြန်မာဘက်ကတော့အကြမ်းဖက်သမား၈ဦးရဲ့အလောင်းကိုရရှိထားပြီး2ဦးကိုအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်။အကြမ်းဖက်သမားတွေဟာမြန်မာလုံခြုံရေးစခန်းတွေစီကတနက်60ကျော်အပါအဝင်အခြားလက်နက်တွေကိုလူယူသွားခဲ့ကြောင်းရဲချုပ်ဇော်ဝင်းကပြောပါရယ်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုသတင်းကိုကြားသိပြီးချင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေကိုခေါ်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းပြည်ချားရေးဝန်ကြီးဦးဖေမြင့်ကပြောပါရယ်ဒီ
ကနေ့မနေ့ဆက်တနာရီခွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆောင်ပြီးတော့ကျွန်တော်တို့ဒီသက်ဆိုင်ရဲ့ဝန်ကြီးဌာနများကတော့ရှိပုဂ္ဂိုလ်များပါဝင်ပြီးတော့အစည်းအဝေးကြီးကျင်းပပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်သူ့ဆီရှီယာများနေထားတဲ့ပုံပြီးတော့ကျွန်တော်တို့ဒီပုံမှာတုံ့ပြန်မှုတွေပြုခဲ့ပါတယ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးလက်ရှိဖြစ်ပျက်နေတဲ့များတွေကိုများပြည်သူသိရှိဖို့အတွက်ကျွန်တော်တို့ကရှင်းလင်းပွဲကြီးပြုလုပ်ပြီးတော့ဆုံးဖြတ်ပါတယ်ဆုံးဖြတ်ပြီးတော့ကျွန်တော်ရှင်းလင်းပွဲကိုဒီနေ့ဒီချိန်မှာပဲကျွန်တော်တို့ပြည်အောင်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဥပဒေနဲ့အညီဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြည်ကညွှန်ကြားခဲ့ကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ဒီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥဆောင်ရေးစီးပွားရေးလုပ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်သွားကြဖို့နောက်ထပ်အမျိုးကိုကျွန်တော်တို့လည်းလေးလေးနက်နက်ထားပြီးမှာကြပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနဒီကိစ္စဒီသုံးသပ်တဲ့စီးမှုတွေဒီရပြည်လုံးပေါ်လာမယ်နောက်သက်တွေဆက်ဆိုင်ပေါ်လာမယ်ဆိုရင်ကျွန်တော်တို့ဒီဖြစ်တယ်နိုင်ငံတကာကသိအောင်ကျွန်တော်တို့နေဟိုတီတီပြောကြတဲ့လူတွေလုပ်ပါလုပ်ပါမှာဖြစ်ပါတယ်
ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုကိုအရေးယူဆောင်ရွက်နိုင်ဖို့တန်တမာရေးနှီးလန့်တဲ့အညီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ဦးကျော်တင်ကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူတွေဟာဘယ်အဖွဲ့အစည်းတွေကဖြစ်တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့တယ်လို့ဆွဆွဲခံထားရတဲ့လက်နက်ကိုင်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်